တမရကွယ်ဦးစည်းချုပ်ဦးဆောင်ပြီးအာနာသိမ့်ယူအုပ်ချုပ်နေတဲ့အပေါ်မကျေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဒီကနေ့လဲမြန်မာနိုင်ငံအနှံ့ကမြို့တွေမှာဆက်လုပ်နေကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းစီပေါ်ရည်ရွယ်ချက်နဲ့ဒီနေ့မြန်မာရိုးရာတနခါလိန်လှုပ်ရှားမှုလုပ်ကြဖို့ဆော်ဩထားတဲ့အတိုင်းရန်ကုန်မန္တလေးမုံရွာတဝဲစတဲ့မြို့တွေမှာဆန္ဒပြသူတွေကတနခါတွေလိမ့်ချဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဆရာဝန်တွေစီးဝင်တန်းတွေကလည်းဝိယုံဖြူတွေဝစ်ဆင်ပြီးရန်ကုန်မြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဂျမ်းမာရေးဝန်ထမ်းတွေအလုပ်ခွင့်ပြန်ဝင်ကြဖို့အတွက်အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့လည်းအာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအများအပြားဆက်လက်ပါဝင်နေကြပါတယ်
။ဒါတော့မှတော့ဖိအားရအများကြီးပါတယ်ပေါ့။ပြည်တော်ကတော့ပုံပေါ်လာပေါ့ကနေတပုတ်အာနာရအများကြီးချက်ပေါ့။ဒါပေမဲ့ငါတို့ကတော့ CDM ကိုတော့အဆုံးဆုံးကြောင့်ငါတို့ကပေးထားသေးတာပေါ့လေ။ငါတို့ပေးထားတဲ့အခါကျတော့ဘလို့ပုံစံပဲဖိအားရပဲဒီ CDM ကိုတော့လုံးဝလုံးဆောင်သွားမှာဘလို့မှလည်း CDM ကိုတော့ရက်သွားမှာပေါ့မှာ။
CDM လှုပ်ရှားမှုမှာပါဝင်တဲ့အကြမ်းမာရေးဝန်ထမ်းတယောက်ပြောသွားတာပါ။ရန်ကုန်တက္ကသိုလ်ပင်မကျောင်းဝင်းထဲမှာလူစုပြီးချီတက်ဆန္ဒပြကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကျောင်းသားတွေကိုလည်းလုံခြုံရေးတွေကတားဆီးပိတ်ပင်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ကျောင်းသားတွေကရှောင်ရွက်ပြီးကျောင်းဝန်အပြင်ထွက်ကာတခြားဆန္ဒပြသူတွေနဲ့ပူးပေါင်းနိုင်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေတဲ့စစ်တပ်အပေါ်ထောက်ခံသူတွေကလည်းဒီနေ့ရန်ကုန်မြို့မှာချီတက်ဆန္ဒပြကြပါတယ်။တပ်မတော်ကိုထောက်ခံပါတယ်၊စစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံပါတယ်ဆိုတဲ့စာတမ်းတွေကန်ဆောင်ဆန္ဒပြကြပါတယ်။သူတို့ကိုကန့်ကွက်သူတွေကတော့ဘေးကနေတံမုံတွေတီးလက်တွေကိုကြက်ချေကပုံတွေလုပ်ပြီးတော့အော်ဟစ်ပြီးကန့်ကွက်ဆန္ဒပြကြပါတယ်။စစ်တပ်ထောက်ခံသူတွေလမ်းပေါ်ထွက်လာတာနဲ့အတူရန်ကုန်မြို့ရဲကနေရာတချို့မှာစစ်တပ်လူလာတယ်လို့ဆိုရက်လူရန်ကတချို့ကဒုတ်တွေဓာတ်တွေလေးခွတွေနဲ့တိုက်ခိုက်လို့တချို့ဒဏ်ရာရခဲ့ကြပါတယ်။ရန်ကုန်မြို့လေရှန်ဂရီလာဟိုတယ်နားမှာတချင်းဆိုဆန္ဒပြနေတဲ့အဖွဲ့တွေကသူတယောက်ကိုဘယ်ကမှမသိတဲ့လူတစုကဗိုလ်ချုပ်လမ်းမပေါ်မှာဝိုင်းပြီးတော့ဓာတ်ထိုးမှုဖြစ်ခဲ့ပါတယ်။မျက်မြင်တွေ့လိုက်သူတယောက်ကအဖြစ်အပျက်ကိုခုလိုပြောပြပါတယ်
။ဆန္ဒပြကျွန်တော်တို့အသက်ကြီးနေပြီနည်းနည်း
ဆန္ဒပြသူတွေကိုဂဲရီလောက်လေးွားတွေနဲ့အမည်မသိသူတွေလိုက်ပြစ်နေတဲ့တပ်ပုံတွေဗီဒီယိုတွေကိုပြည်တွင်းသတင်းတောက်တွေရဲ့လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြနေကြပါတယ်။ဒီနေ့ညဥပိုင်းကလည်းရန်ကုန်တံမွေအောင်မင်္ဂလာရပ်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခံထားတဲ့ရပ်ကွက်အုပ်ချုပ်ရေးမှုကိုရပ်ကွက်နေလူလူကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာပဲရဲအင်အားအလုံးအရင်းနဲ့ရောက်လာပြီးတော့ရပ်ကွက်နေလူလူကဆန္ဒပြကြွေးကြော်ချိန်မှာရဲတွေကလူအုပ်ထဲကိုအတင်းဝင်ရိုက်နှက်ခဲ့ပါတယ်။တနက်တွေနဲ့လည်းပစ်ဖောက်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့အခင်းဖြစ်တဲ့နေရာကနေတိုက်ရိုက်လွှင့်နေတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။